ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကိုခုခံကာကွယ်နိုင်မှုကိုဗစ်ကာကွယ်ဆေးအက်စထရာဇနီကာပထမအကြိမ်ထိုးနှံပြီးထားသူအနေနဲ့ဒုတိယအကြိမ်ကာကွယ်ဆေးထိုးမယ်ဆိုရင်ဖိုင်ဇာကိုဖြစ်စေမိုဒါနာကာကွယ်ဆေးကိုဖြစ်စေထိုးနှံသင့်ပါတယ်လို့ဂျာမနီကာကွယ်ဆေးထိုးကော်မတီကတိုက်တွန်းလိုက်ပါတယ်။ကမ္ဘာအနှံပို့ပြီးတော့မှပြန့်နှံ့လွှဲနေတဲ့ဒယ်လ်တာမျိုးကွဲဗီဇပိုးကိုကာကွယ်နိုင်ဖို့လို့လည်းဆိုပါတယ်။အဲ့ဒီလိုကိုဗစ်ကာကွယ်ဆေးရောနှံပြီးတော့ထိုးနှံတဲ့ကုထုံးကအက်စထရာဇနီကာကာကွယ်ဆေးနှစ်ပြန်ထိုးတာထက်ကာကူးစက်မှုကိုပို့ပြီးတော့မှခုခံကာကွယ်တုံ့ပြန်နိုင်တယ်လို့လည်းဆိုထားပါဗျ။အမျိုးသမီးတဦးမှာအက်စထရာဇနီကာကာကွယ်ဆေးရဲ့ဘေးထွက်ဆိုးကျိုးခံစားခဲ့ရတာကိုတွေ့ရှိခြင်းကနေစလို့အခုလိုမျိုးကာကွယ်ဆေးရောဆက်ထိုးနှံမဲ့ကုထုံးတစ်ကိုဆေးပညာရှင်တွေစမ်းစစ်လေ့လာခဲ့ကြတာပါ။ဂျာမန်ဝန်ကြီးချုပ်ကိုယ်တိုင်လည်းကာကွယ်ဆေးနှမျိုးထိုးနှံထားပါတယ်။ကိုဗစ်ကာကွယ်ဆေးအက်စထရာဇနီကာကိုပထမအကြိမ်ထိုးနှံပြီးတော့ဒုတိယအကြိမ်မှာတော့မိုဒါနာကိုထိုးနှံခဲ့တာပါ။တဖြည်းဖြည်းပြောင်းလဲလာတဲ့ကူးစက်နှုံနှုံတဖြည်းဖြည်းပြောင်းလဲလာတဲ့ကူးစက်နှုံမြန်တဲ့ဗီဇပြောင်းဗိုင်းရပ်စ်ပိုးဟာအနေအလွန်ကြီးမားတဲ့အတွက်အထူးပြုစိုက်ကြဖို့နဲ့အများပြည်သူလိုက်နာရမယ်ကူးစက်မှုကာကွယ်ရေးလှုံ့ဆော်မှုတွေကိုသတိကြီးကြီးကင်တွယ်ကဲဖြတ်ဆုံးဖြတ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ်ကတောက်ကြနေကသတိပေးလိုက်ပါတယ်ဗီဇပြောင်းဒယ်တာဗိုင်းရပ်စ်ပိုးဟာအခုဆိုရင်ကာကွယ်ဆေးထိုးနှံနိုင်တဲ့ဥယျာဉ်များတဲ့နိုင်ငံတွေရောနည်းတဲ့နိုင်ငံတွေမှာပါနိုင်ငံပေါင်းအနည်းဆုံး98နိုင်ငံအထိလှလှမြန်မြန်ပြန့်နှံ့ကူးစက်နေပြီလို့လည်းဆိုပါတယ်။ယောဂပုဂ္ဂိုလ်ကာကွယ်နိုင်တဲ့အခြေခံကျတဲ့ဆောင်ရွက်ချက်တွေကိုဆောင်ရွက်သင့်တယ်လို့ကာကွယ်ဆေးသုံးတဲ့ပစ္စည်းတွေအောက်ဆီဂျင်ဘူးတွေပိုးစစ်ဆေးတဲ့ကိရိယာတွေနဲ့ကာကွယ်ဆေးတွေကိုလည်းကမ္ဘာတဝန်းသာဓုညီမြသုံးဆွဲနိုင်မှုကို WHO ညွှန်ကြားမှုချုပ်ကကမ္ဘာကောင်ဆောင်တွေကိုတိုက်တွန်းထားပါတယ်။တကယ်လို့ရှေ့လာမယ့်နှစ်မှာနိုင်ငံတိုင်းရဲ့အနည်းဆုံးလူဦးရေ80%လောက်ကိုကာကွယ်ဆေးထိုးနိုင်မယ်ဆိုရင်ဒီကမ္ဘာတဝန်းကူးစက်မှုကရောဂါပြန့်ပွားနေတာနဲ့လူသေးဆုံးမှုတွေကိုလျှော့ချနိုင်မယ်အကောင်ဆုံးနည်းလမ်းဖြစ်တယ်လို့ကိုဗစ်ကြောင့်ကမ္ဘာစီးပွားရေးပြတ်ကတ်ဆိုင်နေတာကိုလည်းပြန်ထူထောင်နိုင်မှာဖြစ်ပြီးနောက်ဖြစ်လာနိုင်မယ့်ကူးစက်ကပ်ရောဂါတွေကိုကြိုတင်ကာကွယ်နိုင်မယ့်အလားအလာဖြစ်တယ်လို့လည်းဆိုပါတယ်ဒီကနေ့စနေနေ့မှာတော့အိန္ဒိယမှာကိုဗစ်ကူးစက်သူပေါင်းက4000ကျော်အထိကူးစက်ပြီးသေဆုံးသူက900ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။33.8%တန်းအထိကူးစက်မှုရှိနေတဲ့အမေရိကန်ပြည်ထောင်စုပြီးရင်တော့အိန္ဒိယနိုင်ငံမှာကိုဗစ် -19 ကူးစက်မှုပေါင်းက30.5%တန်းအထိရှိနေတယ်လို့အမေရိကန်ခြေဆိုင်ဂျွန်ဟော့စကင်ကိုရိုနာဗိုင်းရပ်စ်အကြီးအကဲစံတာကသတင်းထုတ်ပြန်ပါတယ်။ဒီကနေ့စနေနေ့မှာအစောပိုင်းဂျွန်ဟော့စကင်ရဲ့ထုတ်ပြန်ချက်အရဆိုရင်ကမ္ဘာတဝက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်းက183,000ကျော်သွားပြီဖြစ်ပါတယ်ရှင်။